Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January 15ရက်တောက်ချာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်မွန်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှသမ္မတသစ်ကျန်းကျင်ပွဲကျင်းပဖို့သတင်းတပတ်တော်မလို့တော့ချိန် Washington မြို့တော်ထဲမှာလုံခြုံရေးတင်းကျပ်ထားပါတယ်။ရှေ့သတင်းပတ်ဗုဒ္ဓဟူးနေ့ January 20ရက်နေ့မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာကျင်းပမှာဖြစ်ပါတဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွှတ်တော်စာအုပ်ရဲ့အတင်းဝင်ရောက်တိုက်ခိုက်မှုဖြစ်ထားတာမို့လုံခြုံရေးကိုပုံမှန်ထက်တိုးမြင့်ထားပါတယ်ဝါရှင်တန်မြို့တော်အပြင်တခြားမြို့တွေအပေါ်အစွန်းရောက်ဝါဒီတွေရဲ့တိုက်ခိုက်နိုင်တဲ့ရန်ရှိနေတဲ့ဆိုတော့သတိပေးချက်တွေရှိနေပေမဲ့သမ္မတကျန်းသစ်စာကျင်းပွဲအတွက်လုံခြုံရေးကိုအပြည့်အဝပေးနိုင်မယ်လို့ယုံကြည်ကြောင်းတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကပြောပါတယ်ဝါရှင်တန်မြို့တော်မှာပြည်ထောင်စုအရန်တပ်ဖွဲ့ဝင်9,000နီးပါးဖြန့်ချထားတဲ့အပြင်နောက်ထပ်လည်းအားပြေဖို့လာနေကြတာကြောင့်စုစုပေါင်းတပ်ဖွဲ့ဝင်2,100အထိကိုမြို့တော်တော်မှာလုံခြုံရေးတာဝန်ယူပေးမှဖြစ်တယ်လို့ပြည်ထောင်စုအရန်တပ်ဖွဲ့ဗျူရိုကကြာသပတေးနေ့ကပြောကြားပါရယ်အရန်တပ်ဖွဲ့ဝင်တွေအပြင်ယာနဲ့ချီတဲ့ FBI အရာရှိတွေ Washington DC Maryland နဲ့ Virginia ပြည်နယ်တို့ကရဲအရာရှိတွေကလည်းလုံခြုံရေးယူပေးကြမှာဖြစ်ပါတယ်လွတ်တော်အစအဦးတဝိုက်လုံခြုံရေးယူပေးနေတဲ့ပြည်ထောင်စုအရန်တပ်ဖွဲ့ဝင်တွေကိုဒုသမ္မတ Mike Pence ကြာသပတေးနေ့ညရုံးကသွားရောက်အားပေးကျေးဇူးတင်စကားပြောခဲ့ပါတယ်။ရွေးကောက်ခံသမ္မတ Joe Biden နဲ့ရွေးကောက်ခံဒုသမ္မတ Kamala Harris တို့ American သမိုင်းအစီအလာနဲ့အညီကျန်းသစ်စာချိန်ဆသွားနိုင်ဖို့လုံခြုံရေးသတိရှိကြဖို့အတွက်ဒုသမ္မတ Pence ကပြောကြားခဲ့ပါတယ်။ကျန်းသစ်စာချိန်ဆပွဲကိုဒုသမ္မတတက်ရောက်ဖို့အစီအစဉ်ရှိပေမဲ့သမ္မတ Trump ကတော့မတက်ဘူးလို့ပြောကြားထားပါတယ်။American ရွေးကောက်ခံသမ္မတ Joe Biden ကသူ့အစိုးရသည်ဆောင်ရွက်မဲ့ COVID-19 ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေကိုကြာသပတေးနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်လာ1 trillion နီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆင့်နှစ်ဆင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားပါတယ်
။ My first step, the American Rescue Plan that will tackle the pandemic and get direct financial assistance and relief.
ပထမအဆင့်အနေနဲ့ American တွေကိုကယ်တင်မဲ့အစီအစဉ်ကကပ်ရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလိုအပ်ဆုံး American တွေကိုဒါရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ရွေးကောက်ခံသမ္မတ Biden ပြောကြားသွားတာပါ ပြည်သူတယောက်ကိုဒေါ်လာ1,400ထောက်ပံ့ငွေပေးရေးဘေးအန္တရာယ်ကင်းကင်းတဲ့အကြောင်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်ရေးတနိုင်ငံလုံး COVID ကာကွယ်ဆေးထိုးအစီအစဉ်တွေဆောင်ရွက်ရေးနဲ့အလုံးလက်မဲ့ဖြစ်နေသူတွေကိုပြည်ထောင်စုအစိုးရထောက်ပံ့ငွေတစ်ပတ်ကိုဒေါ်လာ400စက်တင်ဘာလအထိပေးရေးလို့အစီအစဉ်ထဲမှာပါဝင်ပါတယ်အသေးစားစီးပွားရေးလုပ်ငန်းတွေအထူးသဖြင့်လူပြူမဟုတ်သူတွေပိုင်တဲ့လုပ်ငန်းငယ်တွေအပေါ်စီးပွားရေးကြားကန့်ပေးရေးကိုလည်းအစီအစဉ်ထဲမှာအသေးစိတ်ထည့်သွင်းထားပါတယ်။ဒေါ်လာ 1.9 trillion သုံးဆွဲမဲ့အစီအစဉ်ဟာရီမန်းချက်ကြီးမားပေမဲ့အောင်မြင်နိုင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအစီအစဉ်ဥပဒေကြမ်းကိုလွှတ်တော်မှာအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတ Biden ရဲ့မိန့်ခွန်းထဲမှာအလေးထားပြောကြားခဲ့ပါတယ်။American သမ္မတ Donald Trump အပေါ်တရားဆွဲတဲ့အမှုကိုအထက်လွှတ်တော်မှကြားနာဆက်ဆီးတဲ့အခါအောက်လွှတ်တော်ကုစားပြုလျှောက်ထားတင်ပြမဲ့အမှုမန်နေဂျာအဖွဲ့ကအမှုအတွက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။လွှတ်တော်အဆောက်အဦအပေါ်လူအုပ်ကြီးဝင်ရောက်တိုက်ခိုက်အောင်လို့သမ္မတ Trump သွေးထိုးလှုံ့ဆော်ခဲ့မှုနဲ့တရားဆွဲဖို့အတွက်အောက်လွှတ်တော်ကအတည်ပြုဆုံးဖြတ်ထားတာပါ။ရှေ့သတင်းပတ်ဗုဒ္ဓဟူးနေ့သမ္မတသစ်ကျန်းကျင်ပွဲပြီးတာနဲ့ဒီအမှုကိုအထက်လွှတ်တော်မှစတင်ဆက်ဆီးကြားနာမှာဖြစ်ပါတယ်။အောက်လွှတ်တော်ကုစားပြုလျှောက်ထားမဲ့အဖွဲ့တွေကလွှတ်တော်အမတ်ဒိုင်ယန်ဒဂရက်ကသူ့အပါအဝင်သူတို့အဖွဲ့ရဲ့ပါသူတွေအနေနဲ့လွှတ်တော်ကိုလူအုပ်ကြီးအတင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့ဗီဒီယိုပုံတွေကိုပြသလျှောက်ထားဖို့ပြင်ဆင်နေတယ်လို့ CNN ရုပ်သံကိုကြာသပတေးနေ့ကပြောကြားပါတယ်။သမ္မတရွေးကောက်ပွဲရလဒ်ကိုတရားဝင်အတည်ပြုဖို့အတွက်လွှတ်တော်မှ January 6ရက်နေ့တုန်းကအထူးအစည်းအဝေးကျင်းပနေခြင်းအတွင်းမှာသမ္မတ Trump ကသူ့အပေါ်ထောက်ခံတဲ့လူအုပ်ကြီးကိုလွှတ်တော်စီသွားပြီးကန့်ကွက်ကြဖို့အတွက်မိန့်ခွန်းပြောကြားခဲ့တာပါ။လွှတ်တော်တိုက်ခိုက်ခံရမှုအတွင်ထိခိုက်ဒဏ်ရာရသူတွေအပြင်ဂျော်ဂျီယာပြည်နယ်မှာသူအနိုင်ရမဲ့မဲပမာဏကိုရှာပေးဖို့အတွက်သမ္မတ Trump ဖုန်းဆက်သွယ်ပြောကြားခဲ့တဲ့ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူ Brett Raffensperger ကိုလည်းအမှုကြားနာတဲ့အခါသက်သေအဖြစ်ခေါ်ဆိုဖို့စဉ်းစားနေတယ်လို့ရှေ့နေလဲဖြစ်တဲ့လွှတ်တော်အမတ် Degret ကပြောပါတယ်American သမ္မတ Donald Trump ရဲ့တရားရေးဌာနဟာတင်းချက်တဲ့လူဝဲမှုကြီးကြပ်ရေးမူဝါဒကိုဆောင်ရွက်ရင် တရားမဝင်နိုင်ငံတွေရောက်လာတဲ့မိသားစုတွေကိုခွဲထားရမယ်ဆိုတာသိရတဲ့ဒီမူဝါဒကိုကျင့်သုံးခဲ့တယ်လို့တရားရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးချုပ်ရဲ့အစီရင်ခံစာမှာပြောကြားထားပါတယ်။ဂျာတာရီနီကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတရားရေးဌာနကောင်းဆောင်တွေဟာတခြားအစိုးရအဖွဲ့အစည်းတွေနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့အခြေအနေကိုစီမံခန့်ခွဲဖို့ပြက်ကွက်သွားကိုတွေ့ရှိတယ်လို့ဖော်ပြထားပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုတရားမဝင်ဖြတ်ကျော်လာကြသူတွေကမိသားစု3000ကျော်ကိုအာဏာပိုင်တွေတီးကြစီခွဲထားခဲ့တဲ့အတွက်အရွယ်မရောက်သေးတဲ့ကလေးငယ်တွေဟာရေရှည်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေခံစားခဲ့ကြရပါတယ်။ဒီမူဝါဒအပေါ်လွှတ်တော်အမတ်တွေကမ္ဘာကောင်းဆောင်တွေကအပြစ်တင်ဝေဖန်ခဲ့တယ်လို့ရက်ဆက်တဲ့မူဝါဒအဖြစ်ဘာသာရေးအဖွဲ့အစည်းတွေကလည်းပြောကြားကန့်ကွက်ခဲ့ကြတာပါ။ Trump အစိုးရရဲ့ Zero Tolerance Policy လို့တီးကြတဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုအကောင့်ထဲပေါ်ဖို့အတွက်ထိထိရောက်ရောက်ကြိုတင်ပြင်ဆင်ခဲ့ခြင်းမရှိဘူးလို့တရားရေးဌာနဆိုင်ရာစုံစမ်းစစ်ဆေးရေးမှုချုပ်ရဲ့အစီရင်ခံစာထဲမှာရှင်းသားထားပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဖီရီကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကွာတော့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်တိုးလာနေပြီးအခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူအရေတော့ဟာ93သန်းကျော်နဲ့သေဆုံးသူဥယျာဉ်နှစ်သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပြီးတော့အမေရိကန်မှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ23သန်းကျော်နဲ့သေဆုံးသူကလည်း4သိန်းနားကိုအလင်းမြန်ကတ်လာနေတယ်လို့ပြောပါတယ်။ကျမ၏ဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးထားတဲ့အချို့ပြည်နယ်တွေကတော့တတိပိုင်းတွေကိုကာကွယ်ဆေးထိုးဖို့အတွက်စတင်လှုပ်ဆောင်လာနေပြီမဲ့ကာကွယ်ဆေးထိုးဖို့တောင်းဆိုတဲ့သူတွေများနေတာကြောင့်မလိုက်နိုင်ပဲဖြစ်နေပြီးတော့ဆေးရုံဆေးကန်းတွေဟာလည်းကာကွယ်ဆေးပြတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒါပြင်ကာကွယ်ဆေးထိုးဖို့အတွက်အင်တာနက်အွန်လိုင်းတွေလိုမျိုးနည်းပညာတွေအသုံးပြုပြီးတော့လုပ်ရတာတွေမှာလည်းအဆင်မပြေမှုတွေနဲ့ရင်ဆိုင်နေရပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့ကာယောဂါနဲ့အမေရိကန်စီးပွားရေးအကျပ်တဲကိုဖြည့်ရှင်းဖို့အတွက်ဒေါ်လာ1ထရီလီယံနီးပါးရှိတဲ့အကူအညီပေးစီစဉ်တဲ့ကိုကြီးညာလိုက်ပြီးဒီထဲမှာကာယောဂအတွက်အသုံးပြုဖို့ဒေါ်လာဘီလီယံ400ပါဝင်တယ်လို့လည်းပြောပါတယ်။အာရှဘက်ကဂျပန်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့အတွက်အာဏာပိုင်တွေကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်ဒေသကြီး9ခုကိုပါထပ်ပြီးတော့တိုးလိုက်ပါတယ်။ပြီးခဲ့တဲ့လကဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဥယျာဉ်ဟာ2ဆလောက်တိုးလာခဲ့ပြီးတော့ကူးစက်သူဥယျာဉ်က3,000လောက်ထိဖြစ်လာခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှနောက်ထပ် virus ကူးစက်သူ 12,818 ယောက်ရှိခဲ့ပြီးတော့ဒါဟာနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာပြုလုပ်ခဲ့တဲ့ဆေးပြအခမ်းအနားတစ်ခုအတွင်းမှာရင်ငုံသင်းမောကနေပြစ်နိုင်တဲ့ပယ်ထိန်တက်ဒုံးကျည်တစ်ခုကိုထုတ်ပြန်ကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့အလင်းမြန်တိုးတက်လာနေတဲ့လက်နက်စီမံကိန်းရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေဖြစ်ပါတယ်။ကင်မီဆွန်ရင်မြန်မာခြားသာရင်းနေညာပိုင်းကလုပ်ခဲ့တဲ့ဆေးပြအခမ်းအနားတွင်ဒီလိုရင်ငုံသင်းမောကနေပြစ်လွတ်နိုင်တဲ့ပယ်ထိန်ဒုံးတွေအတော်များများကိုပြသခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်မီဒီယာကဒီနေ့မှပြောပါရယ်မြောက်ကိုရီးယားဆိုရပိုင် KCNA သတင်းအေဂျင်စီကတော့ဒီဒုံးကြီးဟာကမ္ဘာမှာအင်အားပြင်းထန်ဒုံးကြီးဖြစ်တယ်လို့ဆိုပါရယ်ဒါပြင်ဒီဆေးပြအခမ်းအနားတွင်တာတူပြစ်ဒုံးကြီးအစ်တစ်ခုကိုလည်းပြသသွားခဲ့ပါရယ်မနေ့ကလုတ်ခဲ့တဲ့ဒီဆေးပြအခမ်းအနားကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တက်ရောက်ခဲ့ပြီးတော့အနာရအလုံသမားပါတီရဲ့ညီလာခံအပြီးမှာကျင်းပခဲ့တာပါဒါဟာမြောက်ကိုရီးယားနိုင်ငံအတွက်တော့3လအတွင်းမှာဒုတိယကြိမ်လုပ်တဲ့ဆေးပြအခမ်းအနားလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကပဲလုပ်ခဲ့တဲ့ဆေးပြအခမ်းအနားအတွင်းမှာတော့မြောက်ကိုရီးယားကသူတို့ရဲ့အကြီးမားဆုံးတိုက်ချင်းပစ်ပယ်ထိန်ဒုံးကျည်ကိုပြသခဲ့ပါတယ်။အခုလိုဆေးပြအခမ်းအနားတွေကိုကြည်ချင်းအဖြစ်မြောက်ကိုရီးယားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့နိုင်ငံကနိုင်ငံပိတ်ဆို့မှုတွေကြောင့်စီးပွားရေးအခက်အခဲတွေရှိနေပေမဲ့လည်းနျူကလ িয়ার လက်နက်သစ်နဲ့ပယ်ထိန်ဒုံးကျည်ထုတ်လုပ်နိုင်တဲ့စွမ်းရည်ကိုတော့ဆက်ပြီးတော့လုပ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြင်အား 6.2 ရှိတဲ့ငရင်တစ်ခုဒီနေ့လှုပ်ခတ်ခဲ့တာကြောင့်လူ34ယောက်ထပ်မံတည်ဆုံးပြီးတော့600ကျော်ဒဏ်ရာရသွားတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနကပြောပါရယ်ငရင်ကြောင့်အိမ်များပြားထိခိုက်ပျက်စီးသွားတဲ့အတွက်ဒေသခံတွေစိုးရင်ထိတ်လန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါရယ်ငရင်ဟာနောက်ဆူလာဝေစီပြည်နယ်တောင်ပိုင်းကမာမူဂျူခရိုင်နဲ့22မိုင်ကျော်အကွာမြောက်9မိုင်မှာဗိုလ်ပြုလှုပ်ခတ်ခဲ့တာဖြစ်ပါရယ်ဒီသားဆန်တော်ချင်းတောက်ကြနေမနဲ့လင်းအားကြီးပိုင်းနှစ်နာရီကျော်မှလှုပ်ခတ်ခဲ့တာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းဒါရီဌာနကပြောပါတယ်။မ ျက်စီးပြိုကျသွားတဲ့မမူဂျူဆေးရုံရဲ့အပျက်စီးပုံအောက်မှာပိတ်မိနေတဲ့လူနာရီနဲ့ဝန်ထမ်းတရားစင်ကျော်ကိုကယ်ဆယ်ရေးလုပ်သားတွေကရှာဖွေနေကြပါတယ်။နေရာသုံးခုမှာမြေပြိုရာတွေဖြစ်ခဲ့ပြီးတော့မမူဂျူနဲ့မဂျင်းခရိုင်ကိုဆက်သွယ်ထားတဲ့အဓိကလမ်းမကြီးပိတ်ဆို့သွားတယ်လို့သဘောပီအန်ရဲ့ဆိုင်ရာဌာနပြောခွင့်ရကပြောပါတယ်။မနေ့ကျသောပရီးနေ့တုန်းကပြင်ရ 9.9 ရှိတဲ့ငရင်းတစ်ခုဟာလည်းအဲ့ဒီခရိုင်မှာပဲလှုပ်ခတ်ခဲ့တာကြောင့်အင်းတော်မြမထိခိုက်ပျက်စီးသွားခဲ့ပါတယ် Ring of Fire လို့ခေါ်တဲ့ကမ္ဘာမှာငရင်လုံနိုင်ကြီးအများဆုံးဖြစ်တဲ့နေရာတစ်ခုပေါ်မှာတည်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာမြင်းလုံတာမိတောင်ပေါက်ကွဲတာနဲ့ဆူနာမီရေလိုင်းတန်တွေလည်းမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ View American အတန်ရဲ့ညင်ကြေးမှုယာတုကနေနှုတ်ထွက်ပေးဖို့သတင်းတော်26ရောက်ကတောင်းဆိုလိုက်ပါတယ်လက်တုံပြန်နဲ့ဆိုတဲ့လှုပ်ဆောင်ချက်တွေအစိုးရနဲ့သတင်းဌာနအကြားစီးချထားတာကိုချိုးဖောက်တယ်ဆိုတဲ့ဆူဆွတ်ချက်တွေရှိခဲ့ပြီးတဲ့နောက်VOA ရဲ့အခြေခံသတင်းနောက်တွေကတယောက်ကို VOA ညွှန်ကြားမှုကပြောင်းရွှေ့တာဝန်ပေးခဲ့တာကအစိုးဆုံးအဆင့်ကိုရောက်သွားခဲ့တဲ့ဆိုပြီးတော့အဲ့လိုတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါသာရင်းနေ့ကတင်ဝင်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ VOA ညွှန်ကြားမှု Robert Riley နဲ့ဒုတိယညွှန်ကြားမှု Elizabeth Robbins တို့ဟာ American နိုင်ငံသားဝန်ကြီး Mike Pompeo ကို VOA လောက်ခံအစီအစဉ်တွေကနေတိုက်ရိုက်ပြောဆိုထုတ်လွှင့်နိုင်အောင်စီစဉ်ပေးခြင်းအဖြစ်အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကို VOA ရဲ့ရုပ်သံလိုင်းတွေကတဆင့်တိုက်ရိုက်လွတ်လွတ်လပ်လပ်ပြောခွင့်ပေးတာအနေဒါရေးဝန်ကြီးကိုမေးခွန်းပေးတဲ့အင်မီတော်သတင်းတောက်ကိုတာဝန်ကနေဖယ်ရှားလိုက်တာတွေဟာ VOA သတင်းသမားတွေလိုက်နာအမဲ့ကျင်းဝတ်စည်းကမ်းတွေကိုချိုးဖောက်တာဖြစ်တယ်လို့စွပ်စွဲထားပါတယ်။သတင်းမေးတိုင်ကြားသူတွေကိုအကာအကွယ်ပေးထားတဲ့ GAB လို့ခေါ်တဲ့အစိုးရတာဝန်ယူမှုတာဝန်ခံမှုရှိသေးဆိုင်ရာတရားလွတ်လပ်တဲ့အဖွဲ့ကတော့ဒီလက်မှတ်ထိုးတောင်းဆိုမှုထဲမှာပါတဲ့သူတွေကိုအမှန်တရားကိုဖော်ထုတ်သူတွေပြည့်အကာအကွယ်ပေးထားတယ်လို့မှတ်ယူကြောင်းအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGM နဲ့ VOA ထိပ်ပိုင်းတာဝန်ရှိသူတွေအပြင်လုပ်ငန်းစစ်ဆေးရာရှိချုပ်ရုံးအောက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့တခြားလွှတ်တော်အမတ်တွေကိုလည်းအကြောင်းကြားထားပါတယ်ခင်ဗျာ VOA ကနေတောက်ကြနေကြပါမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ဒီကနေ့တွေ့ဆုံရမှာအမျိုးသားညီညွတ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းကျော်ဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ SNLD ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မနေ့10နာရီလောက်မှာတောင်ကြီးမြို့ NLD ရုံးမှာတွေ့ဆုံခဲ့ကြတာပါ။အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဆိုပြီးရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီကတိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွဲဆုံဖို့စီစဉ်ရမှာအစောပိုင်းမပြေလည်မှုတွေကြုံခဲ့ရပြီးတဲ့နောက်ရှမ်းပြည်နယ်မှာတော့နိုင်ငံရေးပါတီတချို့နဲ့အစီအစဉ်အတိုင်းတွဲဆုံနေတာဖြစ်ပါတယ်ဒီကနေ့တွဲဆုံရမှာတော့အမျိုးသားညီညွတ်ရေးကိစ္စအပါအဝင်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွဲဆုံဆွေးနွေးနိုင်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြောင်းလဲ SNLD ပါတီရဲ့တွဲပက်အထွေထွေအတွင်းမှုတစ်စိုင်းကျော်ညွန့်က VOA ကိုပြောပါတယ
်ကျွန်တော်ဟိုအမျိုးသားညီညွတ်ရေးကိစ္စတွေပါမယ်နောက်ပြီးတော့ဆွေးနွေးဆင်မစလီကတဲ့မွန်တိုကီယိုကိစ္စတွေလည်းပြန်ပြီးလှုပ်ဆောင်ဖို့ကျွန်တော်တိုက်တွန်းခဲ့ရရှိတယ်ပြီးပြန်ဟို NLD ကနေထုတ်ပြန်လာတဲ့ခေတ်ခေါ်တဲ့48ပါတီတွေလည်းအနာပတိရေနော်အဲ့ဒီအဖက်အင်းနဲ့လည်းဖြစ်နေတော့အကောင်လုံးဖိတ်ဆုံးဖို့ပေါ့လေကျွန်တော်ကတိုက်တန်းနေရှိပါတယ်အဲတကယ်တော့ဒီဟိုမွန်တော့ကရမှာဟိုသူ့ဆုံးမှုချင်းချင်းတိမကောင်းတဲ့ဟာကိုလည်းလိုအပ်ရင်ကျွန်တော်တို့ကုညီဆောင်ရွက်ဆိုရင်လည်းကျွန်တော်ကုညီဆောင်ရွက်ဖို့ဟိုကုညီဆောင်ရွက်နိုင်နိုင်ဆိုတဲ့အပိုင်းနဲ့သူတို့ကြိုးစားပြလာရှိပါတယ်
အခြားဆွေးနွေးတဲ့အချက်တွေကတော့ SNLD ပါတီရဲ့မူဝါဒဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူနဲ့မျှော်မှန်းချက် SNLD ပါတီဆောင်ရွက်နေတဲ့လုပ်ငန်းစဉ်စတာတွေပါဝင်ခဲ့ပါတယ်ဒီကနေ့တွဲဆုံပွဲမှာ NLD ပါတီကကိုယ်စားလှယ်3ဦးနဲ့ SNLD ပါတီကကိုယ်စားလှယ်3ဦးစီပါဝင်ဆွေးနွေးခဲ့တာပါဒီအဆင့်ဟာသဘောထားကောက်ယူတဲ့အဆင့်ဖြစ်ပြီးနောက်တစ်ဆင့်မှသာပုံမအလုပ်သဘောဆန်တဲ့အပိုင်းကိုဆောင်ရွက်နိုင်မယ်လို့ SNLD ဘက်ကသုံးသပ်ထားပါတယ်လက်ရှိဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လိုက်လံတွဲဆုံနေတာနဲ့ပတ်သက်လို့သူတို့ပါတီရဲ့သဘောထားကိုဆိုင်းကြုံညွန့်ကအခုလိုပြောပါတယ်
NLD ကိုလည်းပြောရတာပဲအမှန်တရားစာရေးလုပ်မယ်ပြုမယ်ဒါကြောင့်ဒီသုံးသပ်အင်အားစုတွေရှိမယ်ဒီလိုတွေအင်အားစုတွေရှိမယ်အတိုင်းတိုင်းရဆူဆူရမြန်မာနိုင်ငံပါတီတွေပါမယ်။ဒီနေ့လည်းနိုင်ငံခွင့်ရှိတွေပါမယ်။ဟောဆီယက်တွေလည်းပါပါမယ်နိ။ဆိုတော့ဟိုတကယ်တကယ်လေးဟိုပေါင်းဆောင်ရနိုင်တော့အကောင်းဆုံးနိ။ကျွန်တော်နိုင်ငံလည်းဒီချိန်မှာအဖက်ဖက်ခလည်းယူရင်းနေတယ်နိ။ဒါအားနည်းနေတယ်။ဟောဟိုလည်းနိုင်ငံကအရင်ကပြည်တည်တဲ့ချိန်မှာဟိုရဲ့ဒီတွင်းအမျိုးသားညီညွတ်ရေးကိုတိောက်နိုင်လာမှာ။ဟ ူခံအားကောင်းအောင်လုပ်ရမှာပေါ့ဗျာ။ဆိုတော့အဲ့ဒါကိုဒီစောင့်နေကိုအရေးကြီးပါလေ။အဲ့ဒီအပိုင်းကဏ္ဍမှာတော့ကျွန်တော်ဖတ်အားပေးရတော့ဟိုကိုင်းစောင့်ရတာတော့ကိုယ်ကောင်းတာတော့ကောင်းလို့ရှိပါလေ။
ဒီနေ့မနက်ပိုင်း၈နာရီလောက်ကတော့ NLD ကိုယ်စားလှယ်အဖွဲ့နဲ့လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP တို့တွဲဆောင်ဆွေးနွေးခဲ့ကြပြီးလာဟုပါတီဘက်ကငင်းချမ်းရေးဒေသဖွံ့ဖြိုးရေးအုပ်ချုပ်ရေးနဲ့မြေယာကိစ္စတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ်။အခြားအရေးကြီးအချက်အနေနဲ့လာဟုအမျိုးသားတွေရဲ့လူလားချက်ကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်။ကျွန်တော်
တို့ကလာဟု၃သိန်းတော်ရှိတယ်ပေါ့နော်။ကျန်ရှိပါစေ။ဒုတိယလူကြီးရဲ့အများဆုံး။လာဟုကပုပန်အုပ်ချုပ်ခွင့်ရဒေသလည်းမရဘူး။ဟိုဒီကောက်ပွဲမှာလည်းကျမတို့လွတ်လွတ်လပ်လပ်နဲ့ပြည်ုံခွင့်တွေပေါ့နော်။ဒါတွေကလည်းမရတဲ့ဖက်ဖက်မှာကြီးအားရအများကြီးတော့ဒီဦးရများပြီးလဲလဲပေါ့နော်။ဒီတော့ဆွေးရှင်းမှလည်းကျမတို့ကမတက်နိုင်တဲ့အတွက်ပေါ့နော်။ကျမတို့လာဟုတိုင်းတိုင်းရောက်ဝင်ကြည့်ရအနေနဲ့အစ်မပဲရှိတယ်ပေါ့နော်။အာဒါကဒီတော့ဖြစ်လာဖို့ပေါ့နော်။
ဒီကနေ့ NLD ကိုယ်စားလှယ်အဖွဲ့ဟာရှမ်းတိုင်းရင်းသားမြောက်ဒီမိုကရက်တစ်ပါတီ SNDP ဝါအမျိုးသားပါတီ WNP တို့နဲ့လည်းတီးခြားစီတွဲဆုံဆွေးနွေးခဲ့ပါတယ်။ရှမ်းပြည်နယ်မတိုင်ခင်တွားရောက်ခဲ့တဲ့ကြားပြည်နယ်မွန်ပြည်နယ်တွေမှာတော့တွဲဆုံဆွေးနွေးမဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ဆွေးနွေးမဲ့အစီအစဉ်တွေပြတ်ခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ကရင်ပြည်နယ်မှာနေချမ်းစောက်တပ် BGF ဖွဲ့ကရရှိ90ကျော်နှုတ်ဆက်စာတင်လိုက်တဲ့အတွက်စီးရီးသိမ်းမှမှုတွေပေါ်ပေါက်လာမှာစိုးရိမ်နေချိန်မှာပဲတမတော်နဲ့နေချမ်းစောက်တပ်အစိမ့်မြင့်ရရှိတွေဒီကနေ့တွေ့ဆုံဆွေးနွေးကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါကရင်တိုင်းဒေသနေချမ်းစောက်တပ် BGF ခေါင်းဆောင်3ဦးကိုရလူကနေနှုတ်ထွက်ဖို့မြန်မာစစ်တပ်ကနေဖိအားပေးခဲ့ပြီးနောက်တပ်ဖွဲ့ခေါင်းဆောင်ဘုံမူကြီးစောချစ်တူအပါဝင်အရာရှိ90ကျော်မနေ့ကပဲအရှိတောင်တိုင်းစစ်သည်တပ်ချုပ်တန်းနှုတ်ဆက်စွာတင်ခဲ့တဲ့အတွက်ညှိနှိုင်းဖို့ဒီကနေ့ပဲဆွေးနွေးကြတာဖြစ်ပါတယ်။ BGF တပ်ဖွဲ့ကရာရှိတွေနှုတ်ဆက်စွာတင်မဲ့ကိစ္စနဲ့ပတ်သက်ပြီးဌာနချုပ်ပြတဲ့မြန်ကြီးမှုမှာအမှတ်လေးစစ်စင်ရေးထူဖွဲ့မှုလူပိုချုပ်ကြီးအောင်စုအရှိတောင်တိုင်းစစ်သည်တပ်ချုပ်တိုင်းမှုဘိုချုပ်ကူကူမှဦးဆောင်တဲ့အဖွဲ့ကလာရောက်တွေ့ဆုံခဲ့ပြီးနှုတ်ဆက်မဲ့စီစဉ်ကိုပြန်စင်စားဖို့စိုက်တွန်းခဲ့တယ်လို့လည်း BGF ဖွဲ့ပြန်ကြားရေးရာရှိဘူမူနိုင်မောင်စောကပြောပါတယ်။
ဒါနဲ့လည်းမဟုတ်တော့ပေါ့တဲ့ဥစ္စာပေါ့ပြန်စင်္ကားပို့တာရှင်းပြတော့ပြန်စင်္ကားကျွန်တော်တို့လည်းပြောတော့
ဟုတ်ကဲ့ဒီ BGF ခေါင်းဆောင်၃ဦးနှုတ်ဆက်ခိုင်းတဲ့ကိစ္စကိုရောတမတော်ကပါလီဆက်ဆွေးနွေးပါလေခင်ဗျာ
တ
ဲ့တော့ဘာမှမပြောဘူးအဲ့ဒါမပြောလဲဘူးဒီမှာလည်းမပြောလဲဘူးယူစားဒီလဆန်းမှာပဲ BGF ခေါင်းဆောင်၃ဦးဖြစ်တဲ့ဘုံမူကြီးစောချစ်တူဘုံမူစောတင်ဝင်းဘုံမူစောမုတ်တုံတို့ကိုရာထူးကနေနှုတ်ထွက်ဖို့သမတော်ကဖိအားပေးခဲ့ရာကသိမှတ်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ဖိအားပေးခံရသူတွေထဲကဘုံမူစောမုတ်တုံကတော့ပြီးခဲ့တဲ့တပတ်ကပဲနှုတ်ဆက်စွာတင်ခဲ့ပါတယ်ဆိုင်ပွဲမြို့နယ်ခြေဆိုင် BGF တပ်မှုတူကတော့ BGF ထိပ်တန်းခေါင်းဆောင်၃ဦးကိုနှုတ်ထွက်ခိုင်းတဲ့ကိစ္စကိုလက်မခံနိုင်ကြောင်းနဲ့ဖိအားပေးမှုတွေကြောင့်စည်ရေးသိမ်းမှမှုတွေပေါ်ပေါက်လာနေတယ်လို့လည်းသတိပေးပါရစေ
။ဆုတ်ထွက်လာနေတာပေါ့။ငါတို့ကထွက်ရင်ကိုအကြီးတို့ကပဲပြန်နေမှာပေါ့။သူလည်းနဲ့သူ့လက်ထက်မှာပေါ့အဲ့ဒီလိုပဲသူတို့ဆက်သူတို့နေမှာပေါ့အဲ့ဒီလိုမျိုးပေါ့။
ကရင်ပြည်နယ်ကကာစီနိုလောင်စာယုံတွေနဲ့ဥပဒေမဲ့လုပ်ရတွေကြီးစုနေတဲ့ဆိုပြီးတရင်းနေထွက်နေတဲ့ရွှေကုတ်ကူစီမံကိန်းမှာဒေသခံ BGF တပ်ဖွဲ့ဝင်တွေပါဝင်ပတ်တက်မှုတွေရှိနေတာကြောင့်နှုတ်သက်ဖို့ဖိအားပေးခံရတယ်လို့လည်းအများကယူဆထားကြပါတယ်။တမလို့တရင်းမှာပြန်ကြားရေးဖွဲ့ဗိုလ်ချုပ်စုံမင်းထွန်းကတော့ဒီကနေ့နှစ်ဖက်တာတွဲဆုံမှုရလဒ်ကိုမသိသေးပေမဲ့စီးပွားရေးလုပ်ငန်းတွေမှာ BGF ခေါင်းဆောင်တွေပတ်သက်ဆက်နွယ်နေတာတွေရှိနေတဲ့အတွက်ညှိနှိုင်းနေကြောင်းပြောပါတယ်။
ကျွန်တော်တို့တွေ့ဆုံကြတာရှိတယ်။ဒီရလကုတော့ကျွန်တော်လည်းမသိသေးဘူး။ကျွန်တော်တို့လည်းဟိုညီနိုင်ဆောင်ရက်လေးရရှိပါတယ်။ဒီရက်အခွဲဆိုတာလည်းဒီဒီကနေတော့ကြာပြန်ကြည့်ကြောင်းလာတယ်။အတေယုံအခွဲစီးတခြားတော့တာပြန်ဆက်ပြီးတဲ့နေရာမှာကျွန်တော်တို့အနေနဲ့ကတော့ဒီရက်တပ်ဖွဲ့ဝင်တွေစားတောင်းနေထိုင်ပြီးအနေအဆတမလောကနေဆောင်ရွက်ပြီးတယ်။ဒီရက်အခွဲတွေရဲ့အတေနေရာတွေမှာလည်းအဖောက်တွေကစားတမလောရဲ့တိုင်းတပ်ဖွဲ့ရဲ့အဖောက်တွေကလည်းဆောက်လို့နေဆိုင်ခဲ့တယ်။တို့ဒီရုံလက်နက်ကိုင်းအခွင့်အရေးနဲ့ညှက်တည်ကြတယ်အခုချိန်မှာတော့ရမွန်စီဝါရီလုပ်ငန်းတွေလှုပ်ဆောင်နေတဲ့ခေါင်းဆောင်အချို့ရှိတယ်ဒါနဲ့ပတ်သက်သူတို့ကိုဒီစီဝါရီလုပ်ငန်းတွေလှုပ်ဆောင်ဒီခေါင်းနဲ့လှုပ်ဆောင်တာပြီးဒီလမ်းလမ်းကြောင်းဒီလမ်းလမ်းပေါ်တဲ့အတွက်ကျွန်တော်တို့ဒီလှုပ်ဆောင်ဖို့အတွက်တောင်းမြတ်
မြန်မာအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလှုပ်လှချိန်မှာပဲထိုင်းနိုင်ငံနဲ့နယ်စပ်ကရင်ပြည်နယ်ထဲမှာတရုတ်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့ရွှေကုတ်ကူမြို့သစ်စီမံကိန်းဟာတရုတ်နိုင်ငံကအကောင့်သဲဖော်နေတဲ့ PRI ကဗတ်လမ်းစီမံကိန်းနဲ့ပတ်သက်မှုမရှိကြောင်းပြီးခဲ့တဲ့နှစ်မှာပဲတရုတ်နိုင်ငံကပြောဆိုထားပါတယ် တရုတ်နိုင်ငံအနေနဲ့နိုင်ငံရခြားကလောင်စာလုပ်ငန်းတွေမှာယင်းနှိမ့်မြုပ်နှံတာတွေခွင့်မပြုသလိုတရုတ်နိုင်ငံသားတွေလောင်စာယူလုပ်ငန်းတွေလှုပ်ကင်တာကိုခွင့်ပြုမထားကြောင်းလဲရန်ကုန်မြို့ကတရုတ်တန်ယုံကနေကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းတွင်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ Fedoria မဖြစ်လူသိများခဲ့တဲ့အရွယ်မရောက်သေးသူမိန်းကလေးငယ်တူအရမပြုခြင်းခံရမှုမှာတနင်္လာရှိသူဖြစ်မာရင်ဖန်စီခံခဲ့ရတဲ့ကောင်ကြီးဟာရဲတပ်ဖွဲ့တန်ကနင့်နာကြီးရဖို့တရားရုံးမှာရင်ဆိုင်မဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနေပြည်တော်ကပုပ္ပလိကစာတင်ကြောင်းမှာအရမပြုခြင်းမှုအတွက်တနင်္လာရှိသူဖြစ်ရဲတပ်ဖွဲ့က6လလောက်ဖန်စီချုပ်နှောင်တာခံခဲ့ရတဲ့ကောင်ကြီးဟာနင့်နာကြီးသိန်း9000ရလိုမှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အကြီးအကဲကိုတကိနခိုင်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်ဒီကနေ့ဒုတိယရုံချင်းရမှာတော့ရဲချုပ်ကိုစားရဲတပ်ဖွဲ့ဥပဒေဌာနကဒုတိယရဲမှူးကြီးဝင်းမြင့်လာရောက်ခဲ့ပြီးတရားရုံးဖြန့်ပြေးအရာရှိရှေ့မောင်မှာနှိမ့်နိုင်မှုမေးမြန်းခဲ့ပေမဲ့နှစ်ဖက်စလုံးကအမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ခဲ့ကြတာလို့လည်းတရားလိုဖြစ်သူကိုအောင်ကြီးရဲ့အကျိုးဆောင်ရှင်နေဦးခင်မောင်ကြီးကပြောပါတယ
်ဖြန့်ပြေးအရာရှိတဲ့အခါမှာရှိပါတယ်ဒီမှာမဟုတ်ပါဘူးအဲ့တော့အဲဖြန့်ပြေးအရာရှိရှိကိုတွားပြီးတော့နှစ်ဖက်ဒီလိုနဲ့ဒီရဲ့ခြံပေါ့ဗျာနော်စီစားချင်းချင်းလည်းဘုကပြန်ပြီးဟောက်ခမခမိတဲ့အခါကျဒီနှစ်ပတ်စလုံးကပြန်ပြီးဘုသဘောထားမရှိဘူးကွာစီစားဘုသဘောထားမရှိဘူးဆိုတော့သဘောထားပြည့်တဲ့အတွက်ကြောင့်အယုံကပြန်ခေါ်ပြီးတော့ယုံကပဲယုံရင်ခပ်ပြေးလိုက်ပါလေ
တရားလိုဖြစ်တဲ့ကောင်ကြီးကတော့အမှုကိုအဆုံးထိသွားမှဖြစ်ပြီးတော့အခုလိုတရားဆွဲဆိုတာဟာငွေကြီးကြောင့်မဟုတ်ပဲဂုံတိတ်ကအတွက်တရားဆွဲဆိုတာလို့လဲဒီကနေ့တရားခွင်ကိုလာရောက်ရမှာသတင်းမီဒီယာတွေကပြောပါတယ်
ဟုတ်ကဲ့ကျွန်တော်ကမညင်နိုင်ခြင်းမညင်နိုင်ခြင်းကအေးဟုတ်ကဲ့အဆုံးထိပဲသွားကျင်တာပေါ့နော်အဲ့လိုမျိုးကြောင့်ပြီးအောင်ငွေကြေးကြောင့်မဟုတ်ဘူးပေါ့ကျွန်တော်ပြောကျင်တာအများကြီးပဲပေါ့ကျွန်တော်ကိုကျင်တရားကျွန်တော်ခေါင်းထဲကကျွန်တော်မိသားစုတောင်းပါတရားအားလုံးပေါ့တရားလုံးချုပ်ပြီးတော့တရားဆွဲတာပေါ့ငွေကြေးကြောင့်အဓိကမဟုတ်ပေါ့
ကောင်ကြီးဟာနေပြည်တော်တပြည်ကုန်းရက်ကဝက်စတန်ဟေးမူကျိုးကျောင်းမှာအသက်3နှစ်အရွယ်ကျောင်းသူလေးအရမပြုခြင်းခံရမှုမှာမတင်ငါသူဖြစ်ဆွဆွဲခံရပြီးအမှုရင်ဆိုင်ခဲ့ရပေမဲ့တရားရုံးကစစ်ဆေးမေးမြန်းပြီးတရားရှင်ပြန်လွှတ်ပေးခဲ့တာပါမတင်ငါသူဖြစ်မာရင်ဖန်စီခံခဲ့ရတဲ့အတွက်နောက်ပိုင်းမှာကောင်ကြီးကနင့်နာကြီးရလိုမှုနဲ့ရဲတပ်ဖွဲ့အကြီးအကဲကိုတရားဆွဲဆိုခဲ့ရမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာပဲတရားရုံးကအမှုကိုလက်ခံခဲ့တာဖြစ်ပါတယ်အမှုကတော့ရပ်ပေါင်း940အတွင်းအပီးစစ်စီရမယ်အမှုဖြစ်တရားရုံးကသတ်မှတ်ထားပြီးနောက်တစ်ချိန်ရုံချင်းရက်ကတော့6လဖေဖော်ဝါရီ17ရက်နေ့မှာပြန်လည်ချိန်ဆထားပါတယ်ခင်ဗျာကျွန်တော်ထောင်းခံပါ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်အမေရိကန်သမ္မတဒိုနယ်ထရမ့်ကိုထောက်ခံသူလူအုပ်ကြီးလွှတ်တော်ရဲသွေးထွက်တန်ရုံဖြစ်တဲ့အထိဝင်ရောက်စီးနင်းတဲ့လောက်ရောက်ကိုထောက်ခံသူ27ရာခိုင်နှုန်းရှိကြောင်း CBS ရုပ်သံဌာနနဲ့ YouGov သုတေသနအဖွဲ့ကနောက်ဆုံးကောက်ယူထားတဲ့လူမှုစစ်တမ်းမှာတွေ့ရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာမှာကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲမတမမှုရှိတယ်ဆိုပြီးအမေရိကန်အတော်များများကလည်းယုံကြည်နေတာပါ။ဒီလိုအခြေအနေအောက်မှာပဲသမ္မတအာနာလွှဲပြောင်းရေးကိုလည်းလုပ်နေကြပါတယ်။ Pestivida Kusora တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။သမ္မတဒိုနယ်ထရမ့်ကိုထောက်ခံသူတွေဇန်နဝါရီလ6ရက်နေ့ကလွှတ်တော်ရဲချိုးဖြဲဝင်ရောက်တဲ့မြင်ကွင်းတွေဟာအမေရိကန်ပြည်သူအတော်များများကိုထိတ်လန့်သုံးလုံးစေခဲ့တယ်လို့တီလုံရက်ကိုပြည်သူအများစုကပြင်းပြင်းထန်ထန်ပြစ်တင်ရှုံချတာကိုလူလူသဘောထားစစ်တမ်းအတော်များများမှာတွေ့ရပါတယ်။ Republican Party ဝင် Jenny Shahab ကအခုလိုပြောပါတယ်
။ When I woke up this morning
ဒီလိုတွေကြောင့်ဒါအမေရိကန်သမိုင်းမှာအမောင်းမိုင်းဆုံးနေ့ဖြစ်သွားပြီဆိုပြီး CNN မှာပြောတာကိုမနက်အရာထားတော့ကြားလိုက်ရတဲ့အချိန်ရွှန်ရှာဆက်ဆုံးမိပါတယ်။
CBS နဲ့ YouGov ကကောက်ယူထားတဲ့လူလူသဘောထားစစ်တမ်းမှာတော့လွှတ်တော်ကိုဝင်ပြီးတော့အစီအနဲ့နဲ့ဒီလိုရက်ကို Republican Party ဝင်27ရာခိုင်နှုန်းထောက်ခံကြတာတွေ့ရပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာမဲမတမမှုရှိတယ်ဆိုတာဘယ်လိုသက်သေအထောက်အထားမှမရှိပေမဲ့ News Our Marys လူမှုစစ်တမ်းမှာတော့အမေရိကန်ပြည်သူ35ရာခိုင်နှုန်းကရွေးကောက်ပွဲရလာတွေကိုယုံကြည်မှုမရှိဘူးလို့ပြောပါတယ်။ Democracy Color အဖွဲ့ထူထောင်သူ Steve Phillips ကအခုလိုပြောပါတယ်။
It's the big lie. If you say it over and over and over enough, then people start.
ရေကတကယ်အလေးညာတွေပါ။မဲမဲသမားမှုတွေရှိတယ်ဆိုတော့ကိုပဲအချင်းချင်းဖန်ဖန်ပြောနေတော့လူတွေကဒါကိုအမှန်မဲဆိုပြီးစပြီးယုံကြည်လာပါတယ်။ဒါကလည်းသမရကိုယ်တိုင်ရောအဲ့ဒီပြောဆိုမှုတွေအထမြောက်အောင်လုပ်ပြီးတဲ့လွတ်တော်အမတ်တွေရောကြောင့်ဖြစ်ပါတယ
်။ဒီလိုအလားတူဖြစ်ရမျိုးထပ်ပြီးတော့ပေါပေါလာမှာကိုဆိုရင်လည်းအတွဲဇန်နဝါရီလ20ရက်နေ့မှာသမရအဖြစ်ကျန်းသစ္စာချိန်ဆိုမဲ့ရွေးကောက်ခံသမရဂျိုးဘရန်ကိုအကာအကွယ်ပေးဖို့ပြည်내ဆောင်ကနိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်ပေါင်းတထောင်ခွဲထိဝါရှင်တန်ကိုရောက်ရှိနေပါပြီ။အောက်လွှတ်တော်ကလည်းဒီလိုအကြမ်းဖက်မှုတွေပေါ်ပေါက်လာအောင်လှုံ့ဆော်မှုနဲ့သမရထရမ့်ကိုအရေးယူဖို့ဇန်နဝါရီလ23ရက်နေ့မှာမဲခွဲအတီးပြုလိုက်ပါတယ်။မစ္စတာထရမ့်ရဲ့သမရတပ်တန်းကုံဆုံးခါနေမှာတိုင်းပြည်ကလည်းစိတ်ဝမ်းကွဲပြားနေတာပါ။ဒီအခြေအနေဟာအမေရိကန်ပြည်ထောင်စုစတင်တည်ထောင်ခဲ့တဲ့အချိန်နဲ့ပြည်တွင်းစစ်ပွဲကာလလိုအခြေအနေမျိုးဖြစ်တယ်လို့ပညာရှင်အတော်များများကအနိုင်ရှင်ပြောဆိုကြပါတယ်။ဒါပေမဲ့ဒီနေရာမှာအရေးကြီးတဲ့ခြားနားချက်တစ်ခုရှိပါတယ်။ Vanderbilt တက္ကသိုလ်မှာနိုင်ငံရေးနဲ့ကုလူဆစ်ဆိုင်ရေးဘာသာရပ်တင်ကြားပေးနေတဲ့ Vanessa Basley ကအခုလိုသုံးသပ်ပါတယ်။
Both of those time periods who counted as a citizen was almost exclusively just a white man, right?
So the kala ro ga ro du pyu re law ko be American pi du pi da re phit the pi lo yi twat da phit par de. Da chaung American so da ba du le so da ne a ri tat mat chat de a chein ne a mya ba lo pyaung le law da le so da sin sa ya ba le me. Di lo kala myo ma a pyaung le de ko nia da cha phit twa aw. Tamain phit yet de ga jama lo ko lan nyun pe de so da mhan ma de.သမရတူမှာရှိရမယ့်အရေးအချင်းတွေထဲမှာသူယူထားတဲ့ယာရုရဲ့ဩဇာကြီးမားပုံကိုသဘောပေါက်ဖို့နောက်သမရဆိုတာအမေရိကန်ပြည်သူအားလုံးအတွက်ယက်တီပေးနေတဲ့သူဖြစ်တယ်ဆိုတာပါရှင်းရှင်းလင်းလင်းသဘောပေါက်ထားဖို့လိုပါတယ်
။မစ္စတာဘိုင်ဒန်ကလည်းမဲဆွယ်စည်းရုံးပွဲတွေမှာပြောဆိုခဲ့တဲ့အတိုင်းနိုင်ငံစီလုံးညီညွတ်မှုရှိရေးဆက်ပြီးတော့ပြောဆိုနေတာပါ။အခုလိုစိတ်ဝမ်းကွဲပြားပြီးတော့စိတ်ဆိုးသောသားထွက်နေကြတဲ့တိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာကြီးမားတဲ့စိန်ခေါ်မှုတွေနဲ့မစ္စတာဘိုင်ဒန်ရင်ဆိုင်ရပါလိမ့်မယ်။Steve Phillips ကပဲအခုလိုဆက်ပြောပါတ
ယ်. It's very similar moment to post Civil War. We had major struggles and battles.
ဒီရင်းစစ်လွန်ကာလကအဖြစ်မျိုးနဲ့အခုအချိန်တွေကတိတ်ပြီးတူပါတယ်. ဒီတိုင်းပြည်မှာစစ်ပွဲတွေကြောင့်ကြီးမားတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားခဲ့ရတာပါ. အဲဒီကာလတုန်းကပြန်လည်တည်ဆောက်ရေးလှုပ်ခဲ့တဲ့လူမျိုးအခုအချိန်မှာလည်းလူမျိုးပေါင်းစုံပါဝင်တဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကိုကျွန်တော်တို့စူးစမ်းလုပ်ကင်ကြရမှာဖြစ်ပါတယ်. ဒါမှမဟုတ်ဒီတိုင်းပြည်တွေကအကြီးကျယ်ပေါ်ပေါက်နေတဲ့မညီမျှမှုတွေနဲ့တရားမျှတမှုမရှိတဲ့ကိစ္စတွေကိုညှိနှိုင်းပြီးအပြေရှာတာမျိုးမလုပ်ဘဲဒီအတိုင်းဆက်ပြီးဖုံးကွယ်ထားမလားဆိုတာစဉ်းစားဖို့လိုပါတယ
်။အခုလိုတိုင်မြေတွင်စိတ်ဝမ်းကွဲပြားမှုတွေပေါ်ပေါက်နေချိန်မှာဝါရှင်တန်မှာတော့ဇန်နဝါရီလ20ရက်နေ့မှာကျင်းပမဲ့သမရကျန်းသစ္စာကျင်းဆူပွဲအတွေ့ကြိုတင်ပြည်စည်းမှုတွေကိုဆက်ပြီးလှုပ်ကိုင်းနေကြတာလည်းဖြစ်ပါတယ်။ကျွန်မနန်းလောပါ
။ VOA American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကမ္ဘောဒီးယားနိုင်ငံကိုတသွေးတသန်တမိတ်စနစ်နဲ့အုပ်ချုပ်လာခဲ့တာနှစ်ပေါင်း40နီးပါးကြာမြင့်ချိန်မှာတော့ဝန်ကြီးချုပ်ဟွန်ဆန်ကယာရုကနေအနားယူရေးမဟာဗျူဟာချမှတ်လာပြီးဖြစ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကကမ္ဘောဒီးယားတမိုင်းမှာမှန်ကန်တဲ့ခေါင်းဆောင်တူအဖြစ်သူ့ကိုပြည်သူတွေအမှတ်ရစေဖို့နဲ့ငြိမ်းချမ်းပြည်တည်ငြိမ်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်စေရေးအစီအစဉ်တွေကိုအကွက်ကြကြရေးဆွဲလာနေပြီးဖြစ်ပါတယ်။ VOA ကမ္ဘောဒီးယားဌာနရဲ့သတင်းပိပိုချက်ကိုကျွန်တော်ရဲမတွန်တင်ပြပေးပါမယ်။နှစ်ပေါင်း36နှစ်ကြာကမ္ဘာတက်တန်အရှိကြာဆုံးဝန်ကြီးချုပ်တာဝန်ယူထားသူဟွန်ဆန်ကငြိမ်းချမ်းရေးဖြစ်စဉ်တွေတွေ့တဲ့တန်ယူအာဏာသိမ်းမှုတွေနဲ့မပြည့်မစုံတဲ့ရွေးကောက်ပွဲတွေကိုကိုယ်တိုင်ကြည့်ကြက်ကြုံတွေ့ခဲ့ရသူဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်မှုနဲ့ပြည်ဆန်းခရမ်းပြိုဒီမိုကရေစီစနစ်ကိုလည်းခံစားခဲ့ရသလိုနောက်ဆုံးမှာတော့တသွေးတသန်တမိတ်တပါတီစနစ်နဲ့ပဲတိုင်းပြည်ကိုပြန်လည်အုပ်ချုပ်ခဲ့သူဖြစ်ပါတယ်။အခုတော့ဝန်ကြီးချုပ်ဟွန်ဆန်ကအသက်88နှစ်ပြည့်မဲ့အချိန်2030ပြည့်နှစ်မှာတာဝန်ကအနားယူမယ်လို့ပြောပါတယ်။ဒါပေမဲ့အနားယူပြီးတဲ့နောက်မှာလည်းနောက်ွယ်ကနေကြိုးကင်နိုင်ပြီးသူရဲ့တမိုင်းမွေကိုစက္ကန့်တိုင်းမဲ့အစိုးရကိုဖန်တီးလိုက်မယ်လို့လေလာသူတွေကသုံးသပ်ကြပါရယ်။အာနာယာကမ္ဘောဒီးယားပြည်သူပါတီ CPP ရဲ့ပြောခွင့်ရဆုတ်အိုင်ဆန်ကတော့တနိုင်ငံလုံးအနေနဲ့ရော CPP ပါတီအတွင်းမှာပါအာနာလွှဲပြောင်းရေးတည်ငြိမ်တဲ့ပတ်ဝန်းကျင်ရှိဖို့လိုအပ်တယ်လို့ပြောပါရယ
်။အတ်မင်ကပတ်စားဖလားဘဒိုကရာဗီကာဒံနောမ်ဒါရံမောမ်ရဘောကနာဘာစီစွန်ကမ္ဘောဒ
ီး CPP ပါတီရဲ့ပိုပြီးအလန့်ကျပြီးမြန်မြန်နဲ့ကင်ပွယ်တင်းချုံမှုကလွဲလို့တခြားဘာကိုမှခင်ဗျားတို့တွေ့ရမှာမဟုတ်ပါဘူး။ဒါမဲ့စနစ်တွေမကဘူးမြို့သားနိုင်ငံရေးငင်းငင်းရေးတည်ငြိမ်ရေးနဲ့ပြည်သူတွေဟန်ညင်ညီရှိတာကိုဘယ်သူမှမနှောက်ယှက်နိုင်တဲ့နှစ်ပေါင်း20 30လောက်ထိတွေ့ရမှာပါ
အဲ့ဒီလိုဖြစ်အောင်ပဲဝန်ကြီးချုပ်ဟန်ဆန်ကအတိုက်အခံတွေမရှိသလောက်နှီးပါဖြစ်အောင်နှိမ့်နေနေတာကိုလည်းတွေ့ကြရပါတယ်2018ခုနှစ်အထွေထွေရွေးကောက်ပွဲမတိုင်ခင်လေးမှာပဲသူနဲ့သူ့ရဲ့ပါတီကိုချိန်ချောက်နိုင်ခြင်းရှိတဲ့ကမ္ဘောဒီးယားမျိုးသားကက်ဒီယေပါတီ CNRP ကိုဖိအားပေးဖျက်သိမ်းပစ်ခဲ့ပါတယ်အဲ့ဒီ2018ခုနှစ်ရွေးကောက်ပွဲမှာသူ့ရဲ့ CPP ပါတီကမျိုးသားလွတ်တော်ကရှိသမျှအမတ်နေရာတိုင်းကိုအနိုင်ရရှိခဲ့ပါတယ်အတိုက်ခံတွေကိုမယံမနာအရှိန်မြင့်တဲ့နေနေနေတာတွေကိုလာမယ့်အနာလွတ်ပြောင်းမဲ့နှစ်တွေမှာလည်းထွေးနေကြရလိမ့်ဦးမယ်လို့သုံးသပ်သူတွေကပြောပါတယ်။လောလောဆယ်မှာပဲအတိုက်ခံနိုင်ငံရေးသမား60ကျော်ထုံကြနေသလိုရာထက်ချီတဲ့လူတွေကလည်းအတိုက်ခံတွေနဲ့အဆက်အသွယ်ရှိတာကြောင့်ဖိနစ်ခံနေကြရတယ်လို့လူခွေရေးစောင့်ကြည့်မှုအဖွဲ့ HRW ကပြောပါတယ်။အတိုက်ခံတွေအဖမ်းခံရင်ခံရမခံရရင်ပြည်ပကိုထွက်ပြေးကြရပါတယ်။အနာယူဖို့ဗျူဟာချနေတဲ့ဟွန်ဆန်ရဲ့ရှေ့ရေးလုံခြုံမှုကအရေးကြီးတဲ့အချက်ဖြစ်တယ်လို့ CPP ရဲ့ပြောခွင့်ရဆုတ်အိုက်ဆန်ကပြောပါတယ်
มันแม่นตรมแต่สวัสดิภาพของกรมครูซาบ่สํานักเตชิ
อัตถะตุมิดาซุเยเบกิ้งลงจุนยีอั่วตินามากะบ่าวกัมพูชาตะนังกาลงลงจุนยีอั่วแลผิดบ่าเดดาโกตูกะอุซาเป้ลุส่งเนบ่าเดตุมิดาซุตายาวะเปียวยีอปาวินตะนังกาลงหันแจญีนีโบแลโลอัปบ่าเด
ฮอนซังกา2030ปีเนี่ยมาอนาอยู่มาหมอအချိန်တော့တန်ကုန်နေကြန့်ရှိနေပါသေးတယ်။အဲ့ဒီနောက်မှာတော့တာအကြီးဆုံးဒုတိယဗိုလ်ချုပ်ဂျီဟွန်မန်နက်ကသူ့ကိုဆက်ကံမယ်လို့ဟွန်ဆန်ကပြောနေပါတယ်။ဟွန်ဆန်အနားယူတဲ့အချိန်မှာတော့သူ့ကောင်းဆောင်မှုအပေါ်လူတွေရဲ့သဘောထားအမြင်ကကွဲပြားနေလိမ့်မယ်လို့လည်းလေ့လာသူတွေကပြောပါတယ်။ဟွန်ဆန်အနေနဲ့ကတော့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့တဲ့ခမာနီအစိုးရကိုဖြုတ်ချခဲ့တဲ့ကောင်းဆောင်တစ်ယောက်ဖြစ်ရောရင်းရင်းကြမ်းကြမ်းနဲ့အာဏာလွှဲပြောင်းအောင်လုပ်နိုင်ခဲ့သူတစ်ယောက်အနေနဲ့ပါအမှတ်ရစေချင်မှဖြစ်တယ်လို့လည်းသုံးသပ်ကြပါရခင်ဗျာ။ကျွန်တော်ရဲမထမ
ဗီအိုအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုစမခင်မျိုးတွေကတင်ဆက်ပေးပါမယ်ပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲမဲဆွယ်စီရုံနေတဲ့အချိန်ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်ကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဇန်နဝါရီလ1ရက်နေ့ကပြန်လွှတ်လာခဲ့ပါတယ်တလကြော်ကြာလောက် AA ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပြီးပြန်လည်လွတ်မြောက်လာတဲ့တိုင်အောင်အခုချိန်ထိသူတို့ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ပြန်လည်လွတ်မြောက်လာတဲ့တောင်ကုန်းမြို့နယ်ပြည်သူ့လွတ်တော်အမတ်မန်နီနီမေမင်းကပြောပါတယ်မန်နီနီမေမင်းရဲ့အထွေထွေချို့ကိုမေးမြန်းပြီးတည်င်းတဲ့လူမျိုးခန္ဓာမှာတင်ဆက်ထားပါတယ်ရှင် There's a path we must choose sometime
Gotta stand up and fight some အမကတမလို့လည်းတွေးတာပေါ့နော် energy ကိုပိုကြတယ်ဒီမနိုင်ကြည့်လို့လောက်တာလားပေါ့နော်ဒီမျိုးတော့တွေးတယ်ဒါပေမဲ့ကိုရောက်တဲ့အချိန်မှာကျမတို့ကအဲနောက်ဆုံးကျမတို့နေရာနဲ့နေရာကိုရောက်တဲ့အချိန်မှာအဲ့ဒီကတောင်းကြည့်ပုံပေါ်တယ်ဆိုပြောတယ်နိုင်ငံရေးလိုအပ်ချက်အရာကျမတို့ကိုခေါ်လိုက်ရတာပါဆိုပြောတယ်အာဒီမဲကျမတို့ပြန်လိုက်တဲ့အချိန်မှာကြပြန်တော့လေကျမတို့ကိုဒီမှာတကယ်ဆိုလို့ရှိရင်လွှဲချင်းလွှဲရင်ဆူရအောင်လွှဲရမှာပေါ့ဒါပေမဲ့တက်မတော်ကိုလွှဲတယ်ဆိုတဲ့ဟာမှာကျမတို့လည်းနည်းနည်းစဉ်းစားခဲ့တယ်ဘာကြောင့်မကြောင်ဆန်းလဲဆိုတဲ့ဟာတို့စဉ်းစားလို့မရဘူးအဲ့တော့အပြင်ကိုရောက်လဲရောက်လာတော့ပိုးတော်စဉ်းစားလို့ဖြစ်အောင်သူတို့ဖန်တော်ကရွယ်ချက်တမျိုးပြီးတော့မှမချင်းကြီးကြောင်းသွားတာလားဘလို့လဲအဲကျမတို့အခုတစ်ခါတော်တော်စဉ်းစားခက်သွားတယ်
ဆိုတော့အခုပြန်လွတ်လာတဲ့တိုင်အောင်ကိုဘာကြောင့်ဖမ်းတယ်လဲဆိုတာမသိရသေးတဲ့သဘောဖြစ်နေတာပေါ့နော်အဲ့ဒီအချိန်တုန်းကရောဒီရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့အချိန်မှာဒီလိုမျိုးကြုံရလိမ့်မယ်လို့တွေးမိခဲ့ဘူးလား
ရွေးကောက်ပွဲမတိုင်ခင်ကာလတုန်းကတစ်ခုခုတော့ဖြစ်လာမယ်လို့တော့မှန်းစတော့ကျွန်တော်အကောင်းဆုံးကိုလည်းတွေးထားတယ်အသေးဆုံးကိုလည်းတွေးထားတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့လေခံပြည်နယ်ရဲ့ငင်းချမ်းမှုတွေကြောင့်ပေါ့နော်ဒီမျိုးစုံကိုတွေးထားတယ်ဒါပေမဲ့ဒီရောက်ရှိရှိလို့လည်းမဖြစ်ဘူးဒါကြောင့်လဲဆိုတော့ကျွန်တော်တို့ကမင်းကလေးတွေလည်းဖြစ်တယ်ပေါ့နော်ငါတို့ဒီလိုမျိုးတော့မလုံလောက်ပါဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကရေယုံစီစဉ်ချက်ကိုအဲ့လိုမျိုးတွေးထားတာရှိတယ်အဲ့ကူတို့ဒီလိုမျိုးဖြစ်လာတာတော့လေကျွန်တော်တို့ကဒီလိုပဲဖြစ်ဖြစ်အစပိုင်းမှာတော့အဆုံးပြေးသေးတယ်ဒီလိုမျိုးလည်းဟိုရောက်တဲ့ချိန်မှာခုနကကျွန်မပြောခဲ့တဲ့အတိုင်းလည်း
နိုင်ငံတွေရဲ့ဆရာခေါ်တယ်ဆိုတော့ order ပြင်ပြီးကျင်းရမယ်လို့ပြောတဲ့ခါကျတော့ပြည်သူလူထုချပြီးတော့ပဲဒီလိုမျိုးကိုပဲဒီကျမကြီးကောင်းပဲလို့ပဲဒီကြည့်ရပါတော့
ရောဖန်စီခင်ရတဲ့အချိန်မှာရောကိုယ်ပေါ်မှာရိုင်းရိုင်းပြပြဆက်ဆန်တာပဲပြပြဒီနှိမ့်ဆက်ညှဉ်းပန်းတာမျိုးတော့ကြုံရတာရှိလား
စာမိုင်းဒီခေါ်တဲ့ခါကျတော့သူတို့ကပါလဲဆိုတော့ကျွန်တော်တို့လက်ကိုလာဆွဲပြီးတော့ကျေးနဲ့တူတယ်ပေါ့နော်ကျွန်တော်တို့ကလည်းအဲ့ဒီကျေးနဲ့တူတယ်လို့လည်းလိုက်ချက်နေလို့လိုက်နေလို့ဆိုတော့မဟုတ်ဘူးလေကျွန်တော်တို့ကအချင်းရမယ့်ပတ်သက်တဲ့များပြတဲ့လို့ဆိုပြီးတော့ကျိုးနဲ့အဲ့လိုတွေးတဲ့ကျဲသွားတယ်ကျဲသွားတော့အဲ့ဒီပထမရောက်တဲ့အမြင်ရပါတော့အဲ့ဒီအပတ်ကလေးတွေကမိသားစုတွေစီဆဲချုံဆိုတဲ့ဒီ NLD နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေဒီကဘာကြီးကဘာပြောတာလဲဆိုတော့နည်းနည်းတော့ရှိတယ်နောက်ကျတော့သူတို့ကျွန်တော်တို့ကလည်းမင်းကြီးကိုပိတ်ထားတော့မမြင်ရဘူးလိုက်ချက်တရားကဟန်လိုက်တယ်ဟန်လိုက်တဲ့ခါကျတော့သူတို့ပြန်ပိတ်သွားတယ်ပေါ့ကောင်းလေးတွေ
โอเคนล่าจอกาละมาย่อดีณีสินเบยောက်ลงยောက်นี่แม้ไม่ตีไอ้ฉีนี่ตะคูมามิตาซุเนี่ยแหละอสัตว์ตัวไม่อยากรู้ชินเลยเออบลูใส่ท้าพี่รอณีสินဖြတ်ตันนี่แหละ
အော်ဒီနေ့မျိုးကတမန်နဲ့အတူပါသွားတယ်မိသားစုတွေကလည်းနောင်ကလည်းတမန်နဲ့အတူနေရတဲ့အခါတမန်တို့ဖိလိလည်းဖြစ်တဲ့အခါကျတော့တမန်တို့ပြောလို့ပြောအားသေးကြတယ်ပေါ့တမန်တို့အဲ့မှာနေကြရတဲ့နေရာကလည်းသူတို့ဒီတက်တော်ကအချစ်မေမျိုးသမီးတွေဖြစ်တဲ့အခါကျတော့သူတို့တော့နေနိုင်သေးတာပဲငါတို့သူတို့လည်းရှိလာတယ်ဆိုတဲ့အကြည့်မျိုးပေါ့နော်နောက်တစ်ချက်ကတမန်တို့ရောက်တဲ့အချိန်မှာသူတို့စာအုပ်တွေမှာပေးတယ်ဆိုရင်သူတို့ဘယ်လိုမှလည်းမသိဘူးနော်စာအုပ်တွေဝယ်ပြီးတယ်ဝယ်ပြီးတဲ့အခါတမန်တို့အဲ့စာအုပ်တွေဖတ်တာပေါ့တမေကောတမေကောနေတိုင်းနေတာစာအုပ်ဖတ်တယ်လမ်းလျှောက်တဲ့အလိုမျိုးပေါ့နော်ဆက်ခါခါကြတော့လေအဲ့လိုမျိုးအတူတူရောက်တာပေါ့ဘာလို့အပြေမာကမိသားစုကိုယ်ကလည်းခလေးငယ်ငယ်လေးရှိတဲ့ခါကြတော့အဲ့ဒီကိုပြေရောဂါတွေကလည်းဆိုးနေတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့တွေရဲ့ဖြည်းဖြည်းပြောနေတဲ့ဟာတွေနဲ့ကြားရတာပေါ့နော်အဲ့ဒီဟာကိုစိတ်တူဖြစ်တယ်ပေါ့ခလေးကိုတတိယတဲ့ခါကြတော့တစ်ခါတစ်ခါမိခင်သိနေတော့အဲ့လိုမျိုးစိတ်မကောင်းနေဖြစ်တာပေါ့တော့လည်းပြန်ချောက်ပတ်လိုက်ရတယ်အဲ့လိုမျိုးပဲမဖြောက်ရင်ကိုယ့်ကိုယ်ကိုယ်ပဲဒုက္ခပေးရရမှာလေဘာလို့လဲဆိုတော့ချိန်ရင်တော့ပြန်ရမယ်ဆိုတာသူတို့ကပြောလာလို့လည်းဘာလို့လဲဆိုရင်ဒီရောက်ရင်တော့မိသားစုဝင်ပေးရမယ်ဒါကြောင့်မို့လို့အဲ့ဒါကိုကျမအောင်နေနဲ့တည်းပြောမယ်ပြေးမှန်းတော့ကျမရဲ့တာမျိုးဆက်ပြီးတော့နေတော့ကြမယ်ချိန်တိုင်းတော့ပြန်ရမှာပဲဆိုတဲ့ဟာမျိုးနဲ့အားပြီးပြီးတော့စာအုပ်ချအချိန်ကုန်ပေါ့ဒီလိုတွေက
အဲ့တော့ဒီကာလအတွင်းမှာတော့ကောင်းကောင်းမွန်မွန်ဆက်ဆံတယ်လို့တော့ပြောလို့ရမှာပေါ့နော်သူတို့ဒီထိမ့်သိမ်းထားတဲ့ကာလမှာ
ကောင်းကောင်းမွန်မွန်ဆက်ဆံတယ်ဆိုတော့တို့ကတမအဲ့ဒီကိုရောက်ဆယ်ရက်ကိုပထမတို့တောင်းအောက်မှာထားတယ်အတောင်ဆိုတော့အဲ့ဒီစနေတွေနေတဲ့ဆောင်ပေါ့နော်အမေသမီးတွေနေတဲ့နေရာမှာထားတယ်ဆယ်ရက်လောက်နေပြီးတော့မှပြန်ပြီးတော့အဲ့တောင်ပေါ်တနေရာပေါ့အတူအဲ့နဲ့မင်းမဝေးပေါ့မှာလုံးချင်းတုံးပါလုံးလောက်ရှိနေပေါ့တောင်တက်တဲ့ဟာရောဆိုအဲ့ဒီတောင်ပေါ်မှာသူကပါဆိုသူ့ရဲ့အကျဉ်းဆောင်လေပုံစံမျိုးပေါ့နော်အဲ့ဒီနေရာမှာနေရတယ်အဲ့ဒီနေရာမှာဆိုတော့တားလုံးတွေကာထားတယ်အောက်ကဝါချန်ကင်းညဘက်ကလို့ရှိရင်အဲ့လိုတော့ခတ်တယ်အဲ့ချင်းမှာ20ကျော်လောက်နေခဲ့ရတယ
်အဲ့တော့အခုလို့ဖန်စီခေါ်ဆောင်ခဲ့ရတဲ့အတွက်ကြောင့်မန္တနီမင်းမင်းအနေနဲ့ဒါလက်ရှိပြည်သူ့လွတ်တော်အမတ်တရားအနေနဲ့ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့ဆိုတာဝင်မပြိုင်လိုက်ရဘူးအခုရွေးကောက်ပွဲကလည်းပြီးသွားခဲ့ပြီပေါ့နော်ဆိုတော့မိသားစုတွေကလည်းဘာမှမသိရတဲ့အနေအထားမျိုးမှာလာနေချီပြီးတော့နေခဲ့ရတယ်ဆိုတော့ကိုအတွက်မိသားစုအတွက်ဒီထိခိုက်နေနာမှုတွေကအဓိကဘာတွေဖြစ်သွားလဲ
အဓိကကတော့ဒီစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ရှိကြတော့ဘာလို့ကလေးလေးကလည်းငြေလဲငြေသေးတယ်အဲ့လိုမိသားစုကလေးကမှလည်းလည်းတော့စိတ်ဆိုင်ရာရတော့ဘာသာကပြန်ရောက်လို့ရှိရင်တမကိုလုံးဝပြန်ခံဖြစ်နေတယ်ပုံပေတော့မှလည်းအဝေးကြီးကိုဆင်းသွားတော့ဟိုအဆန်းကြီးတွေပေါ့နော်ဒါတော့သူကလည်းနည်းနည်းလေးကိုရေးလေးလေးမပြောတော့ကြလားနည်းနည်းလေးစိတ်ဆိုင်ရာပြန်သွားတယ်ဆိုတော့ခံနိုင်တယ်နာမိသားစုကလည်းစိတ်ကြည်ပါပေါ့ပြင်းကြီးအဲ့လိုမျိုးဖြစ်သွားတဲ့ခါကိုထောင်ထဲမှာဆိုရင်မပဲထောင်မှာရောက်နေတယ်ဘယ်တော့ကြာရင်တော့လက်မယ်ဆိုတဲ့ဟာမျိုးတွေကတရားနေတွေကသိနိုင်တယ်လေဒါပေမဲ့ဒီလိုမျိုးခေါ်ထားတဲ့ခါကျတော့လက်မလက်ပါမလားတက်ပြလိုက်ပြီလားဘယ်လိုပုံစံမျိုးလဲဆိုတဲ့ဟာမျိုးသူတို့ရဲ့စိတ်ဆိုးရိမ်ကြည်ကမှုတွေနောက်ပြီးတော့ဆုံးချုံတာပေါ့မဲဆန္ဒနဲ့အနေနဲ့လည်းကိုယ်လည်းမရှိရနနာကျော်ကာလအရောက်တာပြည်သူတွေဖြစ်ခဲ့တယ်နောက်ပြည်မဲဆန္ဒနဲ့ပြည်သူတွေရဲ့စောက်စိတ်တွေရောတော်လည်းမှုတွေရောဟိုအဲ့ဒါတွေကတော့ထိခိုက်တယ်စောက်တရားတွေပို့ပြီးတော့ညှားပွားတာပေါ့ဟုတ
်အဓိကကတော့ဆွဆွပြောသလိုပေါ့နိုင်ငံရေးအရာမှလည်းဒါလူတွေကိုစိတ်ပိုင်းဆိုင်ရာအရာကြောက်စိတ်ဖန်တီးလိုက်သလိုဖြစ်သွားတာပေါ့လေ
ဟုတ်တယ်ဟုတ်ကဲ
့ကျတော့ကိုရိုင်းရောအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့နိုင်ငံရေးကိုလှုပ်ဖို့အတွက်ကြောက်သွားတာမျိုးဆက်ပြီးတော့မလှုပ်ချင်တော့ဘူးဆိုတာမျိုးရောဖြစ်မိလားရှေ့ဆက်ပါလှုပ်သွားမလဲ
ဟိုကတော့မလှုပ်လို့တော့မဖြစ်တော့ဘူးဘာကြောင့်လဲဆိုတော့လက်ပို့ပြီးတော့မှတောင်းဝင်ကြီးပြရတယ်ခံစားရတယ်လောရမယ်ကပို့ပြီးတော့တမောက်ရတယ်ခံရတယ်ပို့ပြီးပုတ်ကြရမယ်သူများတကဒီနေတဲ့ကိုပို့ပြီးတော့ပုတ်ကြရမယ်အမိသားမှရှိတယ်မခံရဒီပြန်လဲပြကြရမယ်ဒီရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးနောက်ပြီးတော့ရေချီမှုဒီဆောက်ရေးအတိုင်းမှာရောမအကျဉ်းတွေကြာယူပြီးတော့ကိုကူကြရမယ်အဲ့တော့ကျမတို့ကမလုပ်တဲ့နေကြီးဟုတ်ကဲ့ကျမတို့ကဒီလိုဖြစ်လို့မလုပ်တော့ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးသွားမယ်အမေကလည်းပို့ပြီးဆိုးသွားမယ်ဆိုတော့ကျမတို့ကိုကြည့်ပြီးတော့ကျမတို့တို့ကြည့်ကြရအောင်ဟောသူတို့ကမှဒီကဒီလိုဖြစ်ဖို့မလုပ်တော့ဘူးပေါ့နော်ကျမတို့ကအဲ့လိုဖြစ်မှာကိုစိုးနေတာကျမတို့ရေပြောလို့ရှိရင်ကျမတို့ဒီဘက်တော်နိုင်ငံရေးလမ်းကြောင်းဘင်းကြီးကြောင်းနဲ့ဘက်တော်ကနေပြီးတော့အထက်မှာဒါကိုရဲ့ဒီရဲ့လွယ်ချက်တွေဒီနေရာတွေအပေါ်မှာကျမတို့ကငင်းငင်းကြောင်းနဲ့တွားနေတယ် အဒီလမ်းကြောင်းကလူတွေကိုဒီလိုမျိုးလုပ်တယ်ဆိုတော့မန္တလေးကတော့ဘယ်လိုမှမလုပ်သင့်တဲ့ကိစ္စပေါ့နော်။သူကနိုင်ငံရေးကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ချင်းလာတဲ့အကောင်းဆုံးဖြစ်တယ်။နောက်ထပ်လည်းသူ့ကိုမှလည်းအဲ့လိုပုံစံမျိုးတွေမလုပ်ဖို့ပေါ့နော်။ကျမတို့ကတော့ဒါပန်ကြားစင်ပါတယ်ပေါ့နော်။ခုနလက်ခံနဲ့မှလည်းကျမတို့ကိုခေါ်သွားပြီးတဲ့နောက်ပိုင်းမှာ PD တွေကိုလည်းတောက်လန်သွားတဲ့အရှိတယ်။ဒီလိုမျိုးငွေစုတ်တင်နေလို့ဖြစ်ခဲ့မှာမှာအစီအရနေပြီးတော့ဒီကိုယ်ကလေး၃လောက်ကိုတော့မှဒီလိုမျိုးလုပ်ပါရဲဆိုတဲ့အမျိုးတွေပေါ်မှာကိုယ်ရင်ကျလာပြီးတော့သူတို့တွေမလုပ်ဖြစ်မှာကိုသိနေတယ်။ဒါနဲ့ရတော့လုပ်စီခြင်းနဲ့ဘာပဲဖြစ်ဖြစ်နောက်တစ်ခုကဒီလိုမျိုးကြည့်ပြီးကိုယ်ချုပ်တာကိုယ်ကလေးတွေပဲဒီလိုမျိုးလုပ်တယ်ပေါ့နော်။ဒါနဲ့အခွင့်အရေးဒီလိုလုပ်တာနဲ့မကြောက်ဘူးပေါ့နော်။ဒီပေါ်မှာလည်းလုံးဝအဆင်မပြေဘူးအဲ့လိုမျိုးမလုပ်စီခြင်းဘူးပေါ့နော်။ဘာသာလို့ဆိုတော့ဒီမှာကလည်းနဲ့နဲ့တွားနေတဲ့အဆင်လည်းမဟုတ်ဘူး။ဒီနည်းကြနဲ့တကယ်ကိုနိုင်ငံရေးယုံကြည်ချက်ကြောင့်ဒီလိုဒီကအပေါ်မှာမြန်မာနိုင်ငံကိုလိုချင်တဲ့အရာတွေကိုအားထုတ်ပြီးတော့တွားနေတဲ့နိုင်ငံပါတီတစ်ခုပဲဖြစ်တယ်ပေါ့နော်။အဲဒါကမလို့ဒီပြန်ပါဘူးလို့အဲ့ဒါမျိုးတွေပေါ့
။ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပေါ်ဆောင်နေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေအတွက်အခုလိုလုပ်ရမျိုးကဘယ်လောက်ထိအနောက်ရှက်ဖြစ်စေသလဲ။ပြည်ပခါတွေအဆုံးသတ်ဖို့ငြိမ်းချမ်းမှုကဘယ်လောက်ထိအရေးကြီးနေပါလဲရှင်
။ဒီလိုမျိုးလုပ်ရတဲ့ကဘယ်လောက်ထိကြီးကြပ်လဲဆိုတော့ကျွန်တော်တို့အများကြီးငြိမ်းချမ်းမှုတွေထိခိုက်ကြတာပေါ့ကျွန်တော်ဘာသာလို့အတောတရားတွေပို့ပြီးတော့ပြီးမှလာသေးတယ်ပို့ပြီးတော့မင်းကျမ်းမှုတွေကိုဥတည်ကြည့်တယ်အခုလိုမျိုးလေးရတရားလေးဒါကဒီလိုလေးရမျိုးတွေကိုတော့ပတိပတိကိုမှမလို့ကြည့်ချင်ပါဘူးပေါ့နော်နောက်တစ်ချက်ကမင်းကျမ်းရလည်းအမှန်ကအရေးကြီးပါတယ်လို့ကျမတို့နိုင်ငံမှာကဒီလိုမင်းကျမ်းရလည်းမပေါင်းတော့တယ်ကျော်ပြီးတော့ပြောရမှာပေါ့နော်အဲကျမတို့ကမမှီဘူးပြောရရင်ကျမတို့လိုခဲ့တဲ့အရာတွေလည်းမဟုတ်ဘူးကျမတို့အခုတက္ကံပေါ့ကျမတို့ဒီအသက်30ကျော်ပြီ30တမီကျော်ရပြီအခုတက်ပြီဒီစိတ်ဆာရမင်းကျမ်းနိုင်သေးဘူးမင်းကျမ်းနိုင်တော့ပါဖြစ်လို့ကျမတို့ PP တွေပဲဒီကံဖြစ်တယ်ကျမတို့ PP တွေပဲဖြစ်ကြနေမှာတင်းကျင်းလာတယ်အကြောင်းလို့ကျမတို့ကမြန်မြန်မင်းကျမ်းရေးကိုကောင်းတယ်ပေါ့တကယ်လည်းတော်တော်ကြီးမှုတွေဒီမှာဒီဆောက်ကြပြီးတော့အမျိုးမျိုးကြမ်းကြမ်းနဲ့ကျမတို့ရဲ့နိုင်ငံကိုစောက်သွားတာကိုပဲကျမတို့မြင်ကြပါတယ်လို့
တော့ခုရွေးကောက်ပွဲမှာဝင်မကြံလိုက်ရဘူးဆိုတော့ဘာဆက်လုပ်ဖို့စဉ်းစားထားပါလဲရှင
့်။ဟုတ်ပါဘူးသိနေတာကတော့ဒီမှာတက်မှိုင်းတော့ဒီသားစုတွေဖြည့်သေးတယ်ဆင်းရဲကြည့်သေးတဲ့ခါကျတော့အမသားစုကိုလည်းအချိန်ပေးနေတယ်ကျွန်တော်ကိုညွှန်မယ်ပြေပေါ့နော်။အဲဒါကျွန်မရဲ့ဒီလွတ်တော်ကိုယ်စားလှယ်ကတန်းကဒီဇန်နဝါရီလကုန်လို့ရှိလို့ရှိရင်ပြီးပြီပေါ့နော်၅နှစ်ပြီပေါ့နော်။အဲဒါကြည့်ရဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ပြီးရောဖြစ်ပြီးမဖြစ်ပြီးရောဖြစ်ပြီးကျွန်တော်နိုင်ငံကြီးကလွတ်တော်မှတ်ချက်မှလုပ်လို့ရတာမဟုတ်ပါဘူးပေါ့နော်ကျွန်တော်တို့မြန်မာပြည်လုံးကျရရှိရေမြန်မာပြည်ကနေဒီလိုကျမတို့အလုပ်လုပ်ရရှိတယ်။နောက်ပြီးတစ်ပတ်မီတင်ပါတီရဲ့ပါတီတာဝန်တွေလည်းရှိသေးတယ်ပေါ့နော်။အဲဒါကိုရဲ့ပါတီတာဝန်နဲ့တောင်းတာလုပ်မယ်။ဒီဝက်ချာလေးတွေကိုပြန်ပြောပေးမယ်။ဒီတော့ဒီလိုအချိန်ပေးရမယ့်ဟာရှိတယ်။အဲဒါတော့ကျမပါတာကျမဆိုပါတဲ့အချိန်ညပြီးတော့ဆက်ပါမယ်။
ဂရုဘတ်တူဒဆွန်လင်အမေရိကန်အခွင့်အစည်းစမှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအကြောင်းတင်ပြပေးရမယ်။ဇန်နဝါရီလ15ရက်နေ့ကဒေါက်တာကင်းရဲ့မွေးနေ့ဖြစ်ပေမဲ့ဇန်နဝါရီလ30ရက်ဘက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာမွေးနေ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားဆောင်ရွက်မှုနဲ့သူ့အကြောင်းကိုကျွန်တော်အောင်အောင်ကတင်ပြပေးထားပါရခင်ဗျာ။အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ1968ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရင်းမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပစ်ခတ်လုကြံခဲ့ပါတယ်။ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမြို့ဖြစ်တဲ့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ Watergate အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ Robert Kennedy လည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်
။ He is really as a symbol of power
and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်African American တွေဟာဆယ်မာကနေမွန်ဂိုမာရီအထိခြေတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုခြေတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာ Edmund Pettus တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြခြေတက်မှုကိုစက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ကိုဘုံတွေကိုအုံပြူပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ
They came toward us, beating us with nightsticks, tramping us with horses, releasing the tear gas.
တို့တွေရကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားပေါ်မှာကျွန်တော်မေးသွားပါတယ်။တေပြီလို့တောင်ထင်လိုက်မိပါတယ
်။လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know that it is necessary to protest this threefold evil
နေပေကွင်းရင်းဆိုခံရတာလူညုံရဲ့ရဲရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါစနပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအယ်လဘားမားပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်နဲ့တောင်းနဲ့ချီတဲ့စနပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့ဂျွန်လူးဝစ်ကပြောပါတယ
်။ Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Selma to
Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ကျွန်ဘာမှမပူနဲ့ဆယ်မာကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြည့်ဝသွားခဲ့ပါတယ်Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစေ
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
that ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နီးလန်းကင်ဆွဲဖို့သူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
ဒေါက်တာကင်းသေဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတစတစဖျက်သိမ်းပစ်နိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းအကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှန့်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအောင်ကျလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန်ဒီစီကအမျိုးသားရင်းမြစ်မှာလူ2,000ကျော်လောက်လာရောက်စုဝေးခဲ့ကြပါတယ် New York Times သတင်းတောက်Al Caldwell ga Dr. King ရောက်ကိုလိုက်တရင်ယူဖို့တာဝန်ပေးခံရသူပ
ါ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့စင်ရသားလူရန်းသားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကစင်ရသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
။ဒန်နူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်အောင်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပြီမဲ့လဲအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လဲ
အားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်တွေပြောင်းလဲခဲ့ပေမဲ့မာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျွန်မအဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုတ်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီများရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်
ဘုဆက်ပြီးတိတ်ပန်တဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်မျိုးတက်ပါ2020မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပေမဲ့အချိန်နဲ့ကိုက်ပြီးဆောင်ရွက်ရတဲ့သုတေသနလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသုတေသနတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်္ဂါဂျူစူဇန်ရဲ့အတွက်ရဟတ်ရံတစင်းနဲ့ဂျိုဘောသောဆက်ရုပ်လွတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျူရုဆိုင်ရာဤပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြဂျူစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနအီကိုမိုင်မောင်းသိမ်းနဲ့ချီးပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေနာကိုအရောက်သွားပြီးနေရဲ့လေးရုအပူချိန်ဘာကြောင့်အရန်များနေရလဲတန်လိုက်မှုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရမှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တည်တနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရေတာတင်ကပြောပါတယ
်ဒီမြင့်နေပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်ဒါပေမဲ့နေရဲ့လေဒုကအပူချိန်က4သန်းလောက်ရှိတယ်စင်တီဂရိတ်4သန်းလောက်အဲ့တော့မြင်းမြင်းနှစ်ပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိချင်ကြတယ်။အဲ့တော့နေစီကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျူတူတစ်ခုကနေအနာကိုမိုင်၄၅တန်းလောက်အတွင်းရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်။သူကဓာတ်ပုံရိုက်ပြီးနေမြင်းနှစ်ပြင်ရဲ့အပေါ်မှာနေရဲ့လေတပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်။သူတေသနာလုပ်ပါတယ
်။ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်အခဲတွေကိုကြောဖြတ်ရပါတယ
်ဒီမြေမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှာပဲရိုက်လို့ရတယ်နေကြက်တာကလည်းခဏရယ်အဲ့တော့သူတေသနာလုပ်ဖို့ကမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုဒုကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုဒုမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒူရဲ့ကင်မရာရှေ့ကနေပြီးတော့နေကိုဖုံးပလိုက်တယ်။ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်။ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်။အဲ့ solar storm တွေသူတေးချရိုက်ကြည့်လိုက်တာ။ရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူအားချင်းအကြောင်းကပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်။တပွား hydrogen တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတာအော်အနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်အပိုင်းဖြစ်သွားတယ်၊ကွဲသွားတယ်ပေါ့နော်။ plasma ပေါ့နော်။ကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရမ်းမြင့်တယ်။အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွက် तू ကသူ့မှာလျှက်စစ်တပ်မရှိဘူး။ကွဲသွားတဲ့အခါကျတော့လျှက်စစ်တပ်ဖြစ်သွားပြီ။ तू ကအဖို့အမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်တန်လိုက်မုန်တိုင်းတွေဖြစ်တာအဲကြောင့်ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တေးချပို့ပြီးတိလာပါတယ်ဒီနှစ်ထဲမှာ
တောက်ကြကျူစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြကျူကဟိုကမ္ဘာပေါ်မှာလို့အသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြကျူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြဂျိုကိုလွှမ်းထားတဲ့ဟာကသူ့ရဲ့ဂျိုရဲ့လေတုထဲမှာဟိုဆာဖူရစ်အက်ဆစ်အဲ့ဒါအများဆုံးပါပဲဒါပေမဲ့သိမှတ်ပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH 3လို့ခေါ်တဲ့ phosphorus နဲ့ hydrogen တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ် အဲ့ဒါအမိုးနီးယားလိုဟာမျိုးပေါ့နော်သူကပါလဲဆိုလို့ရှိရင်ဒီတောက်ချာကျူပေါ်မှာဒီဟာကိုသွားတွေ့တဲ့အတွက်တောက်ချာကျူပေါ်မြတ်တက်ရှိတရွာရှိနိုင်သလားဆိုတဲ့ဟာဦးတို့စပြီးတော့လေးလာဖို့အတွက်ကိုအစာပြူလေးတစ်ခုရတယ်ပေါ့နော်ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးလားဆိုရှိပဲသူကဘက်တီးရီးယားတစ်မျိုးပါဒီဘက်တီးရီးယားကကျွန်တော်တို့တက်ရှိလူသားဆိုလို့ရှိရင်အောက်ဆီဂျင်ရှိမှအသက်ရှင်နိုင်တယ်နော်ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ဘက်တီးရီးယားကြတော့အောက်ဆီဂျင်မလိုပဲနဲ့သူကတက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောက်ချာဂျိုးပေါ်မှာတက်ရှိတရွာနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ
်တက်ရှိတရွာတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကဥက္ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ
်ဂျပန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့နောက်အမေရိကန်နိုင်ငံကတွတ်လိုက်တဲ့ဒုံပြန်ရဲ့ဥရောပကတွတ်လိုက်တဲ့ဒီဒုံပြန်ရဲ့သူတို့ဥက္ကာပြန်တွေပေါ်ဆင်းကြပါတယ်နော်နေဆက်ကြဝလာအတွင်းမှာရှိတဲ့ဥက္ကာပြန်တွေကတောင်းနဲ့သိမ်းနဲ့ချီပြီးရှိပါတယ်အဲ့ဒီထဲမှာပေါ့နော်ဒီဥက္ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ရွေးတယ်ဆိုပါလေဆိုဥက္ကာပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအခုကပါလေဆိုလို့ရှိရင်ဒီတုံးပြန်နဲ့ဥက္ကာပြန်သွားနေတဲ့ဒီပြန်နေတဲ့တဏှာယုံမိုင်းသိမ်းနဲ့ခြီးပြီးပြန်နေတဲ့ဥက္ကာပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြဲအဲ့ဒီဥက္ကာပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ်းပြီးတော့မှကဘာဟုပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိတရွာတွေကဘယ်ကနေပေါ်လာလဲတခုဖြစ်နိုင်တာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကြလို့ရှိရင်ဒီဥက္ကာပြန်နေပြီးတော့မြန်တက်ရှိတွေမြန်တည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ခြေရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ရှိရင်ဥက္ကာပြန်တွေကဒီကဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိတရွာတွေမြန်ရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်းပါတယ်အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲဥက္ကာပြန်နေပြီးတော့ဗျာတက်ရှိတရွာတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသုတေသနလုပ်ကြတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
January 15ရက်တောက်ချာနေ့ညအတွက် VOE မြန်မာပိုင်းကထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်တလဲအခြေညာပေးပါအောင်မယ်ရှင်။ American ပြည်ထောင်စုမှတမရသည့်ကြမ်းကြိမ်ပွဲကျင်းပဖို့သတင်းတပတ်တောင်မလိုတော့ချိန် Washington မြို့တော်ထဲမှလုံခြုံရေးကိုတင်းကျပ်တိုးမြင့်ထားပါရယ်။ရှေ့သတင်းဘက်ပုတ်ထုံးနေ့ January 20ရက်နေ့မှာရွေးကောက်ခံတမရဂျိုးဘိုက်ဒန်ကြမ်းသစ်စာကျိန်းဆိုမှာပါသမ္မတ Trump အပေါ်ထောက်ခံသူတွေလွှတ်တော်စာအုပ်ရဲ့အတင်းဝင်ရောက်တိုက်ခိုက်မှုဖြစ်ထားတာမို့လုံခြုံရေးကိုပုံမှန်ထက်တိုးမြင့်ထားပါတယ်။ Washington မြို့တော်မှာပြည်ထောင်စုအရန်တပ်ဖွဲ့ဝင်တွေအပြင်ယာနဲ့ချီတဲ့ FBI အရာရှိတွေ Washington DC, Maryland နဲ့ Virginia ပြည်နယ်တို့ကရဲအရာရှိတွေကလည်းလုံခြုံရေးယူပေးကြမှာဖြစ်ပါတယ်။American ရွေးကောက်ခံသမ္မတ Joe Biden ကသူ့အစိုးရသည့်ဆောင်ရွက်မဲ့ COVID-19 ကပ်ရောဂါတုံ့ပြန်ရေးအစီအစဉ်တွေကိုကြာသပတေးနေ့တုန်းကထုတ်ပြန်ကြေညာပါတယ်။ဒေါ်လာ1 trillion နီးပါးအသုံးပြုပြီးကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အဆက်နဲ့ဆင်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါရယ်ပထမအဆင့်အနေနဲ့ American တွေကိုကယ်တင်မဲ့အစီအစဉ်ကကပ်ရောဂါတိုက်ဖျက်ရေးနဲ့ငွေကြေးထောက်ပံ့မှုအလိုအပ်ဆုံး American တွေကိုဓာတ်ရိုက်အကူအညီပေးသွားမှာဖြစ်တယ်လို့ကြားသပြီးနေတော့ကမင်ကွန်းထဲမှာပြောပါရယ်ဒီအစီအစဉ်ဥပဒေချမ်းကိုလွှတ်တော်မှာအမြန်ဆုံးအတည်ပြုနိုင်ဖို့လိုအပ်ကြောင်းလည်းရွေးကောက်ခံသမ္မတ Biden ရဲ့မင်ကွန်းထဲမှာအလေးထားပြောကြားခဲ့ပါရယ်ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုဆက်လက်တိုးနေတာမှာအခုဆိုရင်အတည်ပြုလူနာ63သန်းကျော်နဲ့သေဆုံးသူ2သန်းနီးပါးရှိသွားပြီလို့ကိုဗစ်ကပ်ရောဂါဆိုင်ရာစီးရင်ပြုစုနေတဲ့ John Hopkins တက္ကသိုလ်ကပြောပါရယ်အတည်ပြုလူနာ23သန်းကျော်ရှိတဲ့ American ပြည်ထောင်စုကတော့ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါရယ် American တချို့ပြည်နယ်တွေမှာတက်ကြီးပိုင်းတွေကိုကိုဗစ်ကာကွယ်ဆေးထိုးဖို့အတွက်စတင်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ကာကွယ်ဆေးမလောက်တဲ့အခြေအနေတွေနဲ့လည်းရင်ဆိုင်နေရပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတောက်ချာနေညအတွက် Radio အတန်ဖိတ်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွေမြတ်မော်ပါရှင်။
This program has come to you from the Voice of America, Washington.